အခုလတ်တော်သတင်းသမားတွေဖန်စီတရားဆွဆွခံနေရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လို့တမရော်နဲ့သတင်းမီဒီယာကြားဖြစ်တဲ့ပြဿနာတွေလို့မမြင်ပဲတည်ဆဲဥပဒေတွေဟာတရားမျှတမှုရှိရလားဆိုတဲ့ရွှေဆောင်ကနေကြည့်ကြဖို့တောင်းဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်။တစ်ချိန်တည်းမှာပဲသတင်းသမားတွေစိုးရိမ်နေကြတဲ့ဆက်သွယ်ရေးပုံမှန်66ကာဒီကိုပြင်ဆင်ပြဋ္ဌာန်းဖို့စဉ်းစားနေတဲ့အကြောင်းလည်းပြောသွားပါတယ်။မက်ကင်တီထွေးကအပြည့်အစုံကိုပြောပြပါမယ်ရှင်
။သတင်းကြခင်တုန်းကသတင်းတော်၃ဦးကိုတမရော်ကဖန်စီခဲ့တာအပါအဝင်အခုလက်တလောသတင်းမီဒီယာသမားတွေဖန်ဆီးခံရတရားစွဲဆိုခံရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လို့တမ်းမော်နယ်သတင်းသမားတွေကြားမှာဖြစ်တဲ့ပြဿနာတွေလို့ဆိုပြီးအမြင်ကျင်းကျင်းနဲ့မရှိနေကြဘူး။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရုံးကြီးတောင်ဆန်းစုကြည်ကတိုက်တွန်းပြောဆိုလိုက်ပါတယ်။ဒီစဲဥပဒေတွေဟာတရားမျှတမှုရှိရလားဆိုတာကိုကြည့်ရမှာဖြစ်ပြီးတရားမျှတမှုမရှိတဲ့ဥပဒေတွေကိုလွှတ်တော်ကနေတစင်ပြင်ဆင်ပြဋ္ဌာန်းနိုင်အောင်လှုံ့ဆော်ရမှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကဒီကနေ့ပြောဆိုသွားတာ
ပါ။ This should not be seen.Very narrowly as three journalists against the army or vice versa, but in general as to whether the laws, existing laws now, are in line with our desire.
ခုကိစ္စမှာသတင်းတော်သုံးနဲ့တက်မတော်ကြားဖြစ်တဲ့ကိစ္စဆိုရင်ဘောင်ချင်းချင်းနဲ့ကြည့်လို့မရပါဘူး။လက်ရှိပြည်ရေးဥပဒေတွေဟာကျမတို့လိုလားတဲ့တရားမျှတမှုနဲ့ဒီမိုကရေစီနီးကျမှုဆိုတာတွေနဲ့ရောကိုက်ညီမှုရှိရလားဆိုတာကိုကြည့်ရမှာပါ။ဥပဒေတွေဟာတရားမျှတမှုမရှိဘူးဒီမိုကရေစီနီးမကြဘူးဆိုရင်ဒါကိုတက်တော်ကနေတဆင့်တရားဝင်လှုပ်ထုံးလုပ်ရေးတွေနဲ့အညီပြုပြင်ရေးဆွဲသွားရမှာဖြစ်ပါတယ်တရားခွင်မှာတမတ်ကြတဲ့ဥပဒေတွေဖြစ်အောင်ကျမတို့လှုပ်ဆောင်ကြရမှာဖြစ်ပါတယ
်ဒီကနေ့လာတဲ့တက်မတော်ကိုအချင်းချင်းပြက်စီတဲ့ဆိုပြီး The Voice Editor ချုပ်ကိုကျော်မင်းစီကိုဖမ်းဆီးခဲ့တယ်လို့ DVB သတင်းတော်နှစ်ဦးနဲ့ ARV သတင်းတော်တဦးကိုလည်းတရားမဝင်အတင်းနဲ့ဆက်သွယ်ခဲ့တယ်လို့ဆိုပြီးတက်မတော်ကဖမ်းဆီးရဲ့ဖြစ်ရပ်တွေထိခဲ့ပြီးတဲ့နောက်မြန်မာသတင်းလုံလောက်ခွင့်အခြေအနေနဲ့ပတ်သက်လို့စိုးရိမ်မကင်းထရတဲ့အကြောင်းဥရောပသမ္မတ EU အမေရိကန်အစိုးရနဲ့ပြည်တွင်းဒီပါကလူခွင့်ရေးအဖွဲ့တွေကထုတ်ပေါ်ပြောဆိုနေကြတယ်မှာပဲဒေါက်ဆန်းစုကြည်ကလည်းအခုလိုပြောလိုက်ကြပါဥပဒေကြီးရာကိစ္စတွေမှာအုပ်ချုပ်ရေးပိုင်းကဝင်ရောက်ဆွတ်ဖက်လို့မရဘူးလို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ
် It is not for the executive to interfere in judicial or legal matters we can for example put up draft laws to the legislature but it's for the legislature to decide exactly how to amend them and how to adopt them
yes you know the rule is here but the committee can not we have set that limit ma bu ဥပမာကျမတို့အနေနဲ့ဥပဒေမူကြမ်းတစ်ခုကိုဥပဒေပြုဆက်တော်ကိုတင်သွင်းပြီးတော့ဆက်တော်ကနေဘလို့ပြင်ဆင်ပြီးကြားထားမလဲဆိုတာကိုဆုံးဖြတ်တာဖြစ်ပါတယ်။အလားတူပဲကျမတို့အနေနဲ့ကိစ္စတစ်ခုချင်းစီကိုလိုက်ပြီးဘလို့တရားရုံးတွေစစ်ဆေးရမယ်ဆိုတာမျိုးကြိုးဆိုခွင့်မရှိပါဘူး။အဲ့ဒါကတရားစီရင်ရေးကဏ္ဍကနေလုံဆောင်ရမယ့်အပိုင်းဖြစ်ပါတယ်။ဒါပေမဲ့တရားစီရင်ရေးကဏ္ဍကတူတာဝင်ကိုမှန်မှန်ကန်ကန်တမတမကြကြလုံဆောင်နိုင်ခြင်းမရှိဘူးဆိုရင်တော့အုတ်ချုပ်ရေးတိုင်းကနေလိုအပ်တဲ့အရင်းယူဆောင်ရွက်မှုတွေကိုလုပ်သွားဖို့တောင်းဝန်ရှိပါတယ်
။ဒီလိုဒီတဲ့ထောင်သားကသတင်းတာဦးရင်းနိုင်ရဲ့ဥပ္ပိဖုံးတိုင်းအရာဝီသတင်းထောင်သားကသတင်းတာဦးသိန်းစော်ခေါ်လူဝီဝန်တို့ဟာမြန်မာတပ်တော်နဲ့တိုက်ပွဲတွေဖြစ်နေတဲ့တအောင်းလက်နက်ကိုင်အဖွဲ့ TNL နဲ့မြန်မာဖက်စီမှုရင်စေဝါတွေကိုမီးရှို့ဖျက်ဆီးတဲ့သတင်းတွားရောက်ယူပြီးတဲ့နောက်အပြန်ဇိုလာ26ရက်နေ့တုန်းကတပ်မတော်စစ်ကြောင်းကဖက်စီတာကိုခံခဲ့ရတာဖြစ်ပါတယ်။သူတို့ကိုမတရားသိမ်းဆက်သွယ်မှုဥပဒေပုံမှန်ဆက်ခွန်တင်တဲ့တရားစွဲထားပြီးတော့လက်ရှိစီဘောအချင်းထောင်မှာဖမ်းဆီးထိန်းသိမ်းထားပြီးဒီလ17ရက်နေ့မှာပထမဆုံးအကြိမ်ရုံးတင်စစ်ဆေးမယ်လို့လည်းသိရပါဗျ။နေပြည်တော်နိုင်ငံသားရေးဌာနမှာနိုင်ငံနိုင်ငံသားရေးဝန်ကြီးနဲ့ဒီနေ့ပူးရဲပြုလုပ်တဲ့တင်းစာရှင်းလင်းပွဲအတွင်းဒေါက်တာဆန်းစုကြည်ကဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးကိုလွတ်တော်မှာပြင်ဆင်ပြဋ္ဌာန်းဖို့စတင်လှုပ်ဆောင်နေတဲ့အကြောင်းလည်းပြောဆိုသွားပါဗျ။လက်ရှိမြန်မာနိုင်ငံမှာဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးနဲ့တရားစွဲဆိုထားတဲ့အမှုပေါင်း64မှုရှိပြီးတော့သတင်းမီဒီယာသမားတွေအပေါ်ရေးယူထားတဲ့အမှု9မှုအထိရှိပြီးတရားရင်ဆိုင်နေရတဲ့သတင်းသမား14ဦးရှိပါတယ်။ဒီဥပဒေဟာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုချိုးဖောက်ပြီးသတင်းမီဒီယာသမားတွေနဲ့တက်ချွာလှုပ်ရှားသူတွေကိုဖိနှိပ်တဲ့ဥပဒေတရားဖြစ်တယ်လို့ဆိုပြီးဒီဥပဒေကိုဖျက်သိမ်းပေးဖို့ပြည်တွင်းပြည်ပလူခွင့်ရေးအဖွဲ့တွေကတောင်းဆိုနေကြတာဖြစ်ပါတယ်။ဒီနေ့ပူရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနော်ဝေနိုင်ငံသားရင်းဝင်ကြီးဘယ်ဂီဘရန်ဒါကတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ပြည်내ပြည်내ရုံးငန်းစင်မီမှာနော်ဝေနိုင်ငံကဆက်လက်ကူညီအားပေးသွားမယ်အကြောင်းပြောဆိုသွားပါတယ်ရှင်